မဂံပြောင်စုကအီရန်နိုင်ငံရဲ့ချင်းချောင်းမှုတွေကိုတံပြန်ဖို့အတွက်အရှိလက်ပိုင်းဒေသမှာနောက်ထပ်ဆက်လက်နက်ပစ္စည်းတွေကိုထပ်ပြီးတော့တိုးမြှင့်ချထားလိုက်ပါတယ်။ကန်ဒါစစ်စီမှာအသုံးပြုနိုင်တဲ့ USS Arlington စစ်သင်းမောင်းနဲ့ Patriot ဒုံးကြီးပြည်လွတ်တဲ့ပစ္စည်းတွေကိုပို့ဆောင်လိုက်တယ်လို့သောက်တာနေကကြေညာပါတယ်။ USS Abraham Lincoln Landing စစ်သင်းမောင်းနဲ့စစ်သင်းမောင်းအုပ်စုနဲ့ဘီ90နဲ့ဘုံကျဲလင်းတွေအရှိလက်ပိုင်းဒေသကိုရောက်ပြီးတရက်ချမှာပဲအမေရိကန်ဘက်ကအခုလိုထပ်ပြီးတော့ပို့ဆောင်လိုက်တာဖြစ်ပါတယ်။အီရန်ကအမေရိကန်တွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်ဖို့စီစဉ်နေနိုင်တယ်လို့ဆိုရင်မှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်အမေရိကန်ဘက်ကအရှိလက်ပိုင်းဒေသကိုတက်တည်ဆင်းလွှဲလိုက်တာဖြစ်ပါတယ်။အမေရိကန်နဲ့အမေရိကန်ရဲ့အကျိုးစီးပွားတွေကိုတိုက်ခိုက်တာတွေကိုသင့်တော်တယ်လို့တုံ့ပြန်သွားမှာဖြစ်တယ်ဆိုတာကိုအီရန်အနေနဲ့နားလည်ဖို့အရေးကြီးတယ်လို့လက်ရှိအမေရိကန်ကာကွယ်ရေးဝန်ကြီးဖြစ်တာဝန်ယူထားတဲ့ Patrick Shannon ကတောက်ချာနေမှာပြောပါတယ်။ကျွန်တော်တို့အရှိလက်ပိုင်းဒေသမှာရှိနေတာဟာအကြမ်းဖက်ဝါဒကိုတိုက်ခိုက်နေနေပြီးလုံးလုံးလေးတိစောက်ဖို့ပြင်ကိုကိုကိုကာကွယ်သွားဖို့လည်းဖြစ်တယ်လို့သူကပြောပါတယ်။အီရန်ဘက်ကမြေပြင်ကရောပင်လယ်ပြင်ကပါချင်းချောင်းနေတာဖြစ်တယ်လို့အမေရိကန်စစ်တပ်ကြီးကတောင်းရှိသူသူကလည်းပြောပါတယ်။ USS Arlington သင်္ဘောကတော့ USS McHenry နေရာမှာအစားထိုးမှဖြစ်ပြီးတော့ Patriot ဒုံးကြီးပစ်စင်တွေကိုတော့ဘယ်မှာထားမယ်ဆိုတာကိုအမေရိကန်စစ်တပ်တောင်းရှိသူတွေကထုတ်ပေါ်ပြောဆိုခြင်းတော့မရှိခဲ့ပါဘူးခင်ဗျာ။